VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမများသတင်းအောင်ပါရှင်။46ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးအတွင်းမှာကိုဗစ် -19 ကပ်ရောဂါရဲ့သက်ရောက်မှုကျဲကျဲပြန့်ပြန့်ပေါ်ပေါက်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိစ္စကိုအဓိကထားဆွေးနွေးကြမှာပါ။ဒီကနေ့တနင်္လာနေ့ဂျနီဗာမှာစတင်ကျင်းပမယ့်အစည်းအဝေးအကြောင်းလီဆာရှလိန်သတင်းပေးပို့ထားပါတယ်ရှင်။လေးဘက်ကြကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးကိုကပ်ရောဂါအခြေအနေတွေကြောင့်ဗီဒီယိုကနေတဆင့်သာကျင်းပမှာဖြစ်ပါတယ်။ညီလာခံပထမ3ရက်မှာနိုင်ငံကောင်းဆောင်ကိုဦးပါဝင်တက်ရောက်မှာဖြစ်ပြီးနိုင်ငံပေါင်း130ကျော်ကပါဝင်ဆွေးနွေးမှာပါ။ဒီကနေ့တနင်္လာနေ့မှာတော့ကပ်ရောဂါနဲ့ပတ်သက်လို့တည်ထောင်အထူးအစည်းအဝေးရှိပါတယ်။ဒီစည်းဝေးပွဲမှာကပ်ရောဂါနဲ့ဆက်နွယ်တက်ရောက်လာတဲ့လူမျိုးရေးခွဲခြားမှုနဲ့လူချင်းချင်းခွဲခြားဆက်ဆံမှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။အစိုးရတွေကအတိုက်အခံတွေကိုနှိမ်နှင်းမှုနဲ့အာဏာတည်မြဲဖို့လှုံ့ဆော်တာမှာကပ်ရောဂါကိုအကြောင်းပြချက်အနေနဲ့အသုံးချနေတဲ့ကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့လေ့လာဆန်းစစ်သင့်တယ်လို့ကောင်စီအမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ်။ဥပမာအနေနဲ့ဟန်ဂေရီနိုင်ငံဝန်ကြီးချုပ်ဗစ်တာအိုဘန်ကပါလီမန်မှာတရားဝင်ဥပဒေပြုတာကိုခွင့်မပြုဘဲသူ့အမိန့်အာဏာနဲ့အုပ်ချုပ်နေတာကိုသူကထောက်ပြပါတယ်။
Another example was, you know, the recent elections in Uganda, where
President Museveni was elected. Now, the other one is that the Uganda is elected to the Uganda Parliament. The Yoweri Museveni was elected to the Uganda Parliament by his own party. ကျူဝီဖေရှားဘူကယောဂါကိုအကြောင်းပြခဲ့ပါတယ်။အကြံဖက်မှုတွေအချင်းချင်းလုခဲ့တယ်၊လူတွေကိုဖမ်းဆီးခဲ့တယ်၊တက္ကာတလဲလဲလဲဖမ်းဆီးပြီးတော့အတိုက်ခံနိုင်ငံရေးခေါင်းဆောင်ပေါ့အဆူရောဘော်ဘီဝိုင်းကိုဖမ်းဆီးရိုက်နှက်ခဲ့တာမျိုးတွေပါ။တော်တော်များများကကယောဂါကြောင့်ဆိုပြီးအကြောင်းပြခဲ့တာပါ။
အထူးစီဝေးမှာတည်တံပြည်တံချမှတ်တဲ့ကိစ္စ၊ကလေးတွေငယ်အခွင့်အရေးနဲ့မတန်ဆွမ်းသူတွေရဲ့အခွင့်အရေးတွေကိုလည်းအဓိကထားပြီးတော့ဆွေးနွေးဖို့ရှိပါတယ်။ဒီအထဲမှာလူအခွင့်အရေးချိုးဖောက်နေတဲ့တိုင်းပြည်အတော်များများရဲ့အရေးကိစ္စတွေကိုလည်းသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်အခုလက်တလောမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ကိစ္စလူအခွင့်အရေးကိုဇက်တိုက်ချိုးဖောက်နေတဲ့ Belarus, Venezuela, Iran, Congo သမရနိုင်ငံ Burundi နဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးတွေကိုလည်းပါဝင်ဆွေးနွေးမှာပါ။လူခွင့်ရေးကောင်စီကို American ကပြန်လည်ဝင်ရောက်ဖို့ဆုံးဖြတ်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုလည်းကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်၃နှစ်နီးပါးကြာကောင်စီကနှုတ်ထွက်ထားခဲ့တဲ့ American အနေနဲ့ကမ္ဘာစင်မြစ်မှာအခြေခံလူခွင့်ရေးတွေနဲ့တရားဥပဒေစိုးမိုးရေးမြင့်တင်ဖို့သူ့အင်အားကိုအသုံးပြုလိမ့်မယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ရှင်။